င်းတော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင်
ဒါရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်6နိုင်မိနစ်30မှ9နိုင်အထိ16မီတာကီလိုဟတ်10653ညာညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10533ညာမှနေ့စဉ်အတန်လှန့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်သောတာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတဲ့ဆိုတာလူတိုင်းအသိပါပဲဒီလိုမျှဝဲစားသောက်ကြတဲ့အခါစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျောင်းမကြီးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှဝင့်ချင်းအတမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတရှိများရှင်ဒီကနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာနိုင်ငံအသီးသီးမှာတွေ့နိုင်တဲ့အာဟာရပြည့်စုံတဲ့အစားအစာများဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်သောတရှိများရှင်အစာအစာတွေကိုရွေးချယ်စားသုံးခြင်းအရာမှာညံသုံးကြဖို့လိုပါတယ်။နိုင်ငံအသီးသီးတို့ဟာခန္ဓာကိုယ်တည်ဆောက်တဲ့အခါမှာမရှိမဖြစ်လိုအပ်တဲ့အာဟာရတွေနဲ့ပြည့်စုံတဲ့အစာအမျိုးမျိုးကိုဖျားသခင်ရဲ့အစီအမံအဖြစ်ထုတ်လုပ်နေပါပြီ။အဲ့ဒီအရာတွေကိုကျန်းမာရေးနဲ့ပြည့်စုံတဲ့စားကောင်းတောက်ဖွဲ့ဖြစ်ပြုပြင်ဖန်တီးနိုင်ပါတယ်။တတိပညာရှိရှိစီမံကြလို့ရှိရင်ကျန်းမာရေးကိုအထောက်အကူပြုတဲ့အစားအစာတွေကိုနိုင်ငံတိုင်းနှီးပါးမှာရရှိနိုင်ကြပါတယ်။ဆန်းလူစားကြုံမြင်းစားကြုံနဲ့ပြောင်းဘူးတွေကိုပုံစံအမျိုးမျိုးနဲ့ပြင်ဆင်ပြီးတော့နိုင်ငံအသီးအသီးကိုပို့ဆောင်နေကြပါတယ်။ပဲဒီပဲတောင်နဲ့ပဲနီကလေးတွေကိုလည်းအဲ့ဒီနေ့အတိုင်းပဲပို့ဆောင်ရောင်းဝယ်နေကြပါတယ်။ပြည်တွင်းစိုက်ပျိုးအသီးနှံတွေနဲ့ပြည်ပမှသွင်းယူတဲ့အသီးတွေအပြင်ဒေသအသီးသီးမှာစိုက်ပျိုးတဲ့ဟင်းသီးဟင်းရွက်အမျိုးမျိုးတို့ဟာလည်းအသားမပါဘဲစုံလင်တဲ့အစာအာဟာရတွေကိုရွေးချယ်နိုင်ဖို့အခွင့်ကောင်းတစ်ခုပေးနေပါတယ်။စပစ်သီးချောက်၊ဇီးသီးချောက်၊ပန်းသီးချောက်၊တစ်တော်သီးချောက်၊မက်မွန်သီးချောက်နဲ့တရုတ်ဇီးသီးချောက်တွေကိုနေရာတကာမှာတင့်လျော်တဲ့ဈေးနှုန်းနဲ့ဝယ်ယူရရှိနိုင်တယ်။အဲ့ဒီအစားအစာတွေအပြင်အလုတ်သမားလူတန်းစားတွေတောင်မှခွန်အားတိုးပွားပြီးကျန်းမာခြင်းနဲ့ပြည့်စုံလာနိုင်ကြပါတယ်။ပိုပြီးပူနွေးတဲ့အရာဒေသတွေမှာအလုတ်လောက်ကိုင်းနေသူတွေကိုအေးမြတဲ့ဒေသမှအလုတ်သမားတွေထက်အလုတ်ပမာဏကိုလျှော့ပြီးလောက်ကိုင်းစေတဲ့နဲ့အစားအစာတွေမှာတကြားအသုံးပြုခြင်းနဲ့တကြားအသုံးပြုခြင်းနဲတာနဲ့အမျှပူပြင်းတဲ့ရာသီဥတုကြောင့်ဖြစ်ပေါ်လာမဲ့ယောဂဗျာတွေလည်းနည်းပါသွားပါလိမ့်မယ်။လူတို့ဟာမိမိတို့လှုပ်ဆောင်ရမယ့်အလုပ်တွေကိုရိုးရိုးဖြောင့်ဖြောင့်လုပ်ကင်ဆောင်ရွက်နိုင်ဖို့မိမိတို့ရင်ဆိုင်နေရတဲ့အခြေအနေကိုနားလည်သဘောပေါက်ထားကြရမှာဖြစ်တယ်။ဖျားသခင်ဟာကဘာပေါ်မှာရှိတဲ့မတူညီတဲ့အရာဒေသတွေမှာနေထိုင်တဲ့သူတွေအတွက်ပြင်ဆင်မှုတွေကိုလှုပ်ဆောင်ထားပြီးဖြစ်ပါတယ်။စားသင့်တဲ့အစားအစာနဲ့မစားသင့်တဲ့အစားအစာတွေကိုလည်းခွဲခြားသတ်မှတ်တဲ့အခါမှာလည်းတတိကြီးစွာထားသင့်ပါတယ်။ ဖျားသခင်ကဲတင်တော်မူတဲ့လူတို့ထံကိုဂယုနာတင်စကားကိုတင်ဆက်တဲ့အခါမှာလူသားစေတမန်တွေဟာဖျားသခင်နဲ့ပူးပေါင်းကြရမှာဖြစ်တယ်။အစားစားနဲ့ပတ်သက်ပြီးလိုက်လျှောက်ရမယ့်တိကျတဲ့ဖွင့်ဆိုချက်တွေကိုလူတို့မတတ်မတ်ထားကြပေမဲ့အသီးအနှံနဲ့အခွန်မာသီးတွေအရှံပယ်ပေါများတဲ့နိုင်ငံတွေမှာဖျားသခင်ရဲ့သားသမီးတွေအတွက်စားသင့်တဲ့အစားအစာတွေဖြစ်ပါတယ်။တစ်နှစ်အတွင်းလာပေါင်းများစွာလတ်ဆတ်တဲ့အသီးအနှံတွေစားသုံးနိုင်တဲ့နိုင်ငံတွေမှာနေထိုင်သူတွေကိုအသီးအနှံတွေမှာရှိတဲ့ကောင်းကြီးမင်္ဂလာများရယူခံစားဖို့ဖျားသခင်ဟာဆန္ဒရှိပါတယ်။အပင်တွေမှာအသီးတွေကိုလတ်လတ်ဆတ်ဆတ်ခူးစားခြင်းကိုပို့ပြီးတော့လှုပ်ဆောင်လေးလေးကြီးကျယ်တဲ့ကောင်းကြီးမင်္ဂလာတွေကိုပို့ပြီးတော့ရလေလေဖြစ်ပါတယ်။ဖျားသခင်ရဲ့လမ်းပြမှုအတွေ့အာမခံချက်တစ်ခုကတော့အသက်တာကိုခိုင်ခန့်စေနိုင်သည်သာမကဘူးယောဂပြရကင်းရှင်းစေနိုင်တဲ့အသီးအနှံနဲ့ဟင်းသီးဟင်းရွက်တွေကိုပေါင်းစပ်စားသုံးဖို့ကဘာအနှံ့မှာရှိတဲ့လူသားတွေကိုဖျားသခင်တွင်တင်တော်မူပါတယ်။ကျောင်းမကြီးနဲ့ပြည့်စုံတဲ့အစာတွေကိုပြင်ဆင်ချက်ပြုတ်နည်းတွေကိုလည်းအခုအချိန်မှာဈေးမှာမတွေ့ဘူးတဲ့သူတွေဟာမြေမှထွက်တဲ့အသီးနှံတွေကိုသတိပညာရှိရှိလက်တွေ့စမ်းသပ်ကြပါလိမ့်မယ်။အဲ့ဒီအသီးနှံတွေကိုအသုံးပြုခြင်းနဲ့ပတ်သက်တဲ့အလင်းတရားတွေကိုလည်းပေးထားပြီးဖြစ်ပါတယ်။ကဘာတခြားမှာနေထိုင်တဲ့သူတွေကိုကျွမ်းကျင်မှုနဲ့နားလည်မှုကိုပေးသနာတော်မူတဲ့ဘုရားရှင်ဟာတခြားကဘာတခြားမှာရှိတဲ့လူတွေကိုလည်းကျွမ်းကျင်မှုနဲ့နားလည်မှုကိုပေးသနာတော်မူလိမ့်မယ်။နိုင်ငံတနိုင်ငံမှာရှိရိတ်ခါပါဏာတွေကိုအဲ့ဒီနိုင်ငံနဲ့တင့်လျော်အောင်ပြင်ဆင်စားသုံးဖို့အကြံတော်ရှိပါတယ်။မိမိတို့ရဲ့ဒေသအသီးသီးမှာထွက်တဲ့တဘာဝအသီးအနှံတွေမှကျန်းမာရေးနဲ့ပြည့်စုံတဲ့အစာတွေပြင်ဆင်ခြင်းဖြင့်မိမိတို့ရဲ့စွမ်းရည်တွေကိုဖွံ့ဖြိုးအောင်လှုပ်ဆောင်ဖို့ကဘာရရမှာရှိတဲ့လူတွေကိုအားပေးဖို့ဖျားသခင်ရဲ့အကြံတော်ဖြစ်ပါတယ်။တန်ရှင်သောဝိညာဉ်တော်ရဲ့လမ်းပြမှုကိုခံယူပြီးမိမိတို့ရဲ့ကျွမ်းကျင်မှုတွေနဲ့တီထွေညာတွေကိုအသုံးပြုပြီးတော့ဖျားသခင်ကိုကြည့်လို့ရှိရင်အဲ့ဒီတဘာဝမြေထွက်သီးနှံတွေကိုကျမ်းမာရေးနဲ့ပြည့်စုံတဲ့အစာတွေအဖြစ်ပြုလုပ်ပုံတွေကိုလက်ကျက်လာနိုင်ပါတယ်။အဲ့ဒီလူတွေဟာအသားနေရာမှာအစာထိုးစားသုံးနိုင်မဲ့အစာအစာတွေပြင်ဆင်ပုံတွေကိုဆင်းရဲသားတွေကိုတွင်တင်လာနိုင်လိမ့်မယ်။ဒီနည်းအားဖြင့်ဆင်းရဲတဲ့လူတွေကလည်းတခြားလူတွေကိုတက်လက်သွန်သင်နိုင်ကြလိမ့်မယ်။ဒီလိုအမှုတော်တစ်ခုမှာစိတ်အားထက်သန်မှုနဲ့ခွန်အားပါပြီးပြီးစီးသွားပါလိမ့်မယ်။အဲ့ဒီအမှုကိုယခင်ကတည်းကပြီးစီးအောင်လှုပ်ဆောင်ခဲ့မယ်ဆိုရင်လူအများဟာဒီနေ့မှာအမှန်တရားမှာအသက်ရှင်နေကြုံသာမကဘူး။တခြားလူတွေကိုလည်းသွန်သင်နိုင်ကြလိမ့်မယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါရရှင်။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။
တော်တော်ရှင်များရှင်တရားဒေသနာတော်ကိုသိခါရောရဓမ္မဆရာဦးတိမောင်ဆံမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို့
ချက်တော်ဓမ္မမိတ်ဆွေအားလုံးမင်္ဂလာရှိပြီးတော့တကယ်ပဲဘုရားကောင်းချီးပေးတဲ့နေ့ရက်တင်ပါချက်တော်ဓမ္မမိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့မှလည်းပဲဆက်လက်ပြီးတော့အဓိကပေးသွားခြင်းတဲ့သတင်းစကားကတော့ဆုတောင်းခြင်းအမှုအမြဲပြုပါဆူတောင်းခြင်းမှုကိုအမြဲပြုပါကျွန်တော်တို့ပြုရမယ့်အမှုကဆူတောင်းခြင်းကိုအမြဲလှုပ်ဆောင်ဖို့ပဲကျန်တဲ့လုပ်ငန်းတွေကကျွန်တော်လိဟင်းခြင်းလိဟင်းပါစေကျန်တဲ့လုပ်ငန်းတွေကိုကျွန်တော်မေ့ကောင်းမေ့ခြင်းမေ့ပါစေကျန်တဲ့လှုပ်ဆောင်ရမယ့်လုပ်ငန်းအငန်းတာတွေအားလုံးကဆိုရှင်ကျွန်တော်တို့အသက်တာမှာဆိုလို့ရှင်အရေးကြီးပေမဲ့လည်းပဲအဲ့ဒီအရေးကြီးခြင်းအရာတွေအားလုံးရဲ့အထက်မှာကျွန်တော်တို့မမေ့သင့်ကျွန်တော်တို့လှုပ်ဆောင်ရမယ်အမြဲလှုပ်ဆောင်ရမယ်ရာကဆုတောင်းခြင်းပဲချစ်တော်မိတ်ဆွေပေါင်းတို့ဖခင်ထံမှာကျွန်တော်အားလုံးကနေ့စဉ်နေ့ရက်မှာဖခင်ကိုမျက်မှောက်ပြုပြီးသက်ရှင်ဖို့ဖခင်သခင်ကိုယုံကြည်ခြင်းပြုပြီးတော့မြဲဆုတောင်းတဲ့သူတွေကအားလုံးကိုဖခင်ကကောင်းချီးနေနဲ့ဆောင်မမယ်ဒီတော့ကြောင့်ယနေ့ကျွန်တော်ရဲ့အသက်တာမှာဖခင်ရဲ့သားသမီးများဖြစ်တဲ့ခါမှာဖခင်ကိုအမြဲတမ်းပဲကိုးကွယ်ဖို့စိတ်ကပ်ဖို့ရန်အတွက်မမေ့ဖို့ရန်အတွက်အရန်ကြီးပါတယ်ဒါကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ကျွန်တော်တို့အဓိကဒီနေ့ပေးသွားတာတော့ဆုတောင်းခြင်းမှုအမြဲပြုပါတမန်ကျမ်းစာထဲမှာဆိုရှင်ရှင်မသက်ခရစ်ဝင်ခန်းကြီး26အပိုင်းငယ်40နဲ့1မှာဆိုရှင်စုံစမ်းနောက်ဆက်ခြင်းနဲ့ကင်းလွတ်မြေအကြောင်း စုတောင်းရဲ့ဆောင်နေကြလောစိတ်ဝိညာဉ်ကစေတနာစိတ်စေတနာရှိညာတော်လဲကိုအမှုကအားနေသည်ဟုပေတရုအားမိန့်တော်မူပြီးမှာဒီနေ့စုံစမ်းနှောက်ရှက်ခြင်းနဲ့ကင်းလို့မြည်အကြောင်းစုတောင်းရဲ့ဆောင်နေကြလောစုံစမ်းနှောက်ရှက်ခြင်းနဲ့လောကရန်တရားကြီးရဲ့ကြုံတွေ့ရမယ့်အခက်အခဲပြဿနာတွေကျွန်တော်တို့ဘဝမှာရိုက်ခတ်လာမယ့်ဘဝရဲ့လှိုင်းတဘိုးတန်တွေကျွန်တော်တို့အမြင်တွေတွေ့နေကြားနေရတော့မယ့်လောကကြီးမှာလို့ရှိရင်ဒုက္ခဆင်းရဲခြင်းတွေကျွန်တော်တို့ဒီຢာတွေနဲ့ကြုံဆုံနေတဲ့အခါမှာဒီຢာတွေနဲ့ကျွန်တော်ကတော့ရှင်လုံးဝဘဝမှာလို့ရှိရင်ပြက်ပြက်သွားဖို့မဟုတ်ဘဲနဲ့ဘဝကိုရှုံ့ပေးသွားဖို့မဟုတ်ဘဲနဲ့ဒီຢာတွေနဲ့ကျွန်တော်ဘာလို့ရမလဲစုံစမ်းနောက်ဆက်ခြင်းတွေနဲ့ကင်းဝေးဖို့ကြံတဲ့ကျွန်တော်အမြဲပဲဘာလို့ရမလဲဆုတောင်းခြင်းအားဖြင့်စောင့်နေပါဆုတောင်းဖို့ရည်ဖြစ်တယ်ဘာကြောင့်လဲဆိုတော့ဒီနေ့လောကမှာဖြစ်ပျက်နေတဲ့အရာတွေအားလုံးကကျွန်တော်မရှင်းနိုင်ဘူးကျွန်တော်တို့ရှင်းလေလေကျွန်တော်ရှုပ်လေလေပဲဟုတ်တယ်မလားတန်တော်ဒီနေ့ကျွန်တော်ရှင်းလေလေရှုပ်လေလေဘဝကြီးတဲ့မှာရှုပ်ထွေးပွေလီဆိုတာနဲ့ကျွန်တော်နေထိုင်ရတဲ့အခြေအနေမျိုးမှာကျွန်တော်တို့ရဲ့ဘဝရဲ့ရှုပ်ထုပ်အားလုံးကိုရှင်းပေးနိုင်တာကဘုရားရှင်တပါးကြီးပဲရှိတယ်ဘုရားသခင်ကကျွန်တော်တို့ဘဝမှာရိုက်ခတ်လာမဲ့စာရမဏေရဲ့စုံစမ်းနောက်ဆက်သွေးဆောင်ဖျားယောက်မှုတွေကကျွန်တော်တို့ဘဝမှာတိုက်ခိုက်လာမဲ့အဟံတားတွေဒီရခတ်သိန်းကိုဘုရားကတို့ရှင်ကျွန်တော်တို့ကိုကိုညီမဆနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့အနီးပါးကနေမှဝေးတဲ့ဝေးတဲ့နေရာကိုရောက်သွားဖို့ရန်အတွက်နေထုံနိုင်ဖို့ရန်အတွက်ကဖရာတပါပြီးရှိပါတယ်။ဒါဒီဘုရားသခင်ကိုယနေ့ကျွန်တော်အားလုံးကဘာဖြစ်မလဲ။ကိုယ်ခွဲစိပွက်ကပ်ပြီးတော့တကယ်ယုံကြည်ပြီးတော့ဖရာနဲ့တူအမြဲတမ်းပဲကျွန်တော်တစ္ဆာပြုတ်ပြီးတော့ဖရာနဲ့တူပေါင်းဖက်ဖို့ရန်အတွက်အရန်ကြီးကြည်ပါတယ်ချက်တော်မိတ်ဆွေပေါင်းတို့။ဒါကြောင့်ယေရှုခရစ်တော်ဘုရားသခင်ကဘာပြောလဲဆိုတော့စုံစမ်းနောက်ဆက်ခြင်းနဲ့ကင်းလို့မြေအကြောင်းဆုတောင်းလျက်စောင့်နေကြလော။ကျွန်တော်အားလုံးကမဆုတောင်းလို့ကိုမရဘူးဒီနေ့သင်လုံးဝဆုမတောင်းသေးဘူးမဟုတ်လားသင်ဆုမတောင်းသေးရင်သင်အလုံးလုံးတဲ့အခါသင်တနေ့သာရှောက်လန်းတဲ့အခါမှာသင်စိတ်ထဲမှာစိတ်ချမ်းသာပြီးတော့တကယ်ပဲตายရမယ်လို့သင်မျှော်လင့်နေသလားဒါမှမဟုတ်သင်ဆုတောင်းပြီးသွားပြီဒီနေ့အတွက်ငါအလုံးလုံးနေတယ်ငါရှိတဲ့နေရာမှာငါလုံခြုံတယ်လို့သင်ခံစားနေရလားငါစိတ်ချမ်းသာတယ်လို့သင်ခံစားနေရသလားဒါကြောင့်ဆုမတောင်းပဲနဲ့ကျွန်တော်ဘဝတတကိုစတင်တဲ့လူတစ်မျိုးရှိမယ်။ဖယားဒီမှာဆက်ကအနန်ဆုတောင်းပြီးမှကျွန်တော်ရဲ့ဘဝရှိကိုတိုးတဲ့လူတချို့ရှိမယ်။ဘယ်သူကပို့ပြီးတော့ငြိမ်သက်ခြင်းခံစားရမလဲ။ဘယ်သူကပို့ပြီးတော့ဝမ်းမြောက်ခြင်းခံစားရမလဲ။ဘယ်သူကဆုကျေးဇူးကောင်းခြင်းမင်္ဂလာတွေနဲ့အမြဲတမ်းရှင်လန်းဝမ်းမြောက်နေမလဲ။ဒီနေ့ချက်တော်မိတ်ဆွေကျွန်တော်တို့တွေးကြည့်ရင်ပြေးကြည့်တာတဲ့တောင်ပိုသေးတပါတယ်။ဒါတော့ဒီနေ့ကျွန်တော်ရဲ့အသက်တာကားလို့ရှိရင်ဖယားဒီမှာကျွန်တော်စကတ်အနံ့ပြီးတော့ဆူတောင်းခြင်းမှုပြုတ်ပြီးတော့ကျွန်တော်ရှောက်လန်းမယ်ဆိုရင်ဘယ်လိုနေရာမျိုးမှာပဲရောက်နေတယ်ဘယ်လိုအခက်အခဲနဲ့ကြုံဆုံနေရပါစေအဲ့ဒီအခက်အခဲကြားထဲမှာကျွန်တော်အခက်အခဲရှိသလိုတောင်မှထင်ရမှာမဟုတ်ပါဘူးကြုံတွေ့နေရတဲ့ပြဿနာတွေဘလောက်ပဲကြီးနေပါစေအဲ့ဒီကြီးမားတဲ့ပြဿနာတွေအားလုံးကိုရှင်းပေးနေတာကဖယားရှင်ဖြစ်တယ်ဖယားနဲ့စကတ်ထားတဲ့သူတယောက်အနေနဲ့ကတော့အဲ့ဒီအခက်အခဲပြဿနာကြီးတွေဘလောက်ပဲကြီးနေပါစေကြည့်တယ်လို့လေမြင်နေမှာမဟုတ်တော့ဘူးချက်တော်မိတ်ဆေပေါင်းတို့အဓိကအရန်ရေးကြည့်ပါတယ်ဖရားဒီမှာကျွန်တော်အားလုံးကအလွန်မှပင်ဘယ်နေရာပဲရောက်နေပါစေဖရားကိုစက္ကပ်ပါအာဗြဟံယုံကြည်ခြင်းရဲ့ဖခင်ဆိုပြီးတော့တမန်ကျမ်းစာထဲမှာလုံးဝလုံးဝနော်အမွန်တင်ထားတာတွေ့ရတယ်ဖရားသခင်ကိုတော်ကသူ့ကားဆိုရှင်ယုံကြည်ခြင်းရဲ့ဖခင်ဆိုပြီးတော့နှုတ်ကပတ်တော်ထဲမှာဖော်ပြခြင်းခံရတယ်အာဗြဟံရဲ့တက်တာကိုကြည့်လိုက်မယ်ဆိုရင်လည်းပဲတကယ်စံထားရပါတယ်။ဘာဖြစ်လို့လူမျိုးကြီးဖြစ်လာတာလဲ။ဘာဖြစ်လို့ချမ်းသာကျွယ်ဝတဲ့သူကြီးဖြစ်လာရတာလဲ။ချစ်တော်မိတ်ဆွေပေါင်းတို့။အဓိကတော့ချက်သည်သူသည်နေရာတိုင်းနေရာတိုင်းအချိန်တိုင်းအချိန်တိုင်းမှာရှိတော်မူတဲ့ဘုရားသခင်နဲ့အမြဲတမ်းပဲမိတ်ဆွေဖွဲ့တဲ့သူတရားဖြစ်ပါတယ်။အာဗြဟံနေနဲ့ဘလောက်ပဲဘုရားတရားမရှိတဲ့ခါလတဲ့ပြည်တိုင်းပြည်မှာရှိနေပါစေ။လူတွေဘလောက်ပဲချမ်းတမ်းနေပါစေဘလောက်ပဲစိုးရုံနေပါစေ तू မစိုးဘူးဘာကြောင့်လဲ तू ကကိုးကွယ်တာကဖယားရှင်ကို तू ကိုးကွယ်တယ်ဖယားကိုမျက်မှောက်ပြုတဲ့ तू ဖြစ်တဲ့အတွက်ကြောင့်ဖယားရှင်ကဒီယောရှုနေတဲ့လူစုကြားတွေကနေမှအာဗရန်ကိုခေါ်ထုတ်လိုက်တယ်ငါပြားလက်တန်းသောပြည်ကိုသွားပါလို့ပြောတဲ့ခါမှာအာဗရန်နေနဲ့ဖယားကိုယုံတယ်ကိုတော်ခိုင်းရင်ခိုင်းတဲ့အတိုင်းလှုပ်ရင်ကိုတော်ကမဆမယ်ဆိုတာကိုအာဗရန်ကသိတယ်ဒါကြောင့်အာဗြဟံအနေနဲ့ဖျားပေါ်မှာလုံးဝအထွတ်မတက်ခဲ့ဘူး။ဖ ဖယားကိုတန်တရားစိတ်နဲ့လည်းမကြည့်ခဲ့ဘူးကိုတော့ခိုင်းတယ်ဖြစ်နိုင်ပါမလားငါသွားရတော့မယ်ငါဆုံးရတော့မယ်ဒီလောငါရဲ့နေတဲ့မြို့နဲ့ငါရဲ့အိမ်တွေကိုဆုံးပြီးတော့ထွက်ခွာရတော့မယ်ရှေ့ဆက်ပြီးတော့ငါကြီးပွားမှကြီးပွားပါမလားအာဗြဟံတန်တရားစိတ်တစ်စက်မှမရှိဘူးဘာကြောင့်လဲဖယားတတ်နိုင်တော်မူတဲ့ဖယားကူညီနိုင်တဲ့ဖယားမဆနိုင်တဲ့သူကိုစီမံပေးမှငါဘာလုပ်လဲဖယားဖြစ်တဲ့အတွက်ကြောင့်ဖယားစီမံပေးမှဖြစ်တဲ့အတွက်ကြောင့်ဖယားခိုင်းတဲ့ခါမှာလို့ရှိရင်အာဗြဟံကတည်တည်မမထွက်ခဲ့ရတယ်။ရောက်တဲ့နေရာတိုင်းနေရာတိုင်းမှာအာဗြဟံဘာလုပ်လဲ။ယေဘရင်ကိုတည်ပြီးတော့ဆူတောင်းတယ်ဖယားဒီမှာစကတ်တယ်။ဘယ်နေရာမှာပဲရောက်နေတော်တယ်ရောက်နေတောင်းတယ်ရောက်နေနေမြို့တယ်ရောက်နေနေနေရောက်တဲ့နေရာတိုင်းမှာအာဗြဟံကဖယားကိုဦးစွာပရမထားပြီးတော့ပူဇော်တယ်။ဖယားကိုဆူတောင်းတယ်။ချစ်တော်မိတ်ဆွေပေါင်းတို့အဲ့ဒီတည်းကြောင့်အာဗြဟံကလူမျိုးချင်းအားလုံးရကျွန်တော်တို့အားလုံးရဖခင်ကြီးဖြစ်လာတာမင်းအားဖြင့်လူမျိုးကြီးဖြစ်လာမယ်ဆိုတဲ့ဘုရားရဲ့ဂရုတော်ဟာဆိုရှင်အာဗြဟံရဲ့ယုံကြည်ခြင်းကြောင့်ဖြစ်ပေါ်လာတာဖြစ်တယ်အာဗြဟံရဲ့ဆုတောင်းခြင်းကြောင့်ဖြစ်ပေါ်လာတာဖြစ်တယ်သူ့အနေနဲ့ဘယ်နေရာပဲရောက်နေပါစေရောက်တဲ့နေရာမှာဘုရားကိုဆုတောင်းတယ်ဘုရားကိုရှင်းပြင်တယ်ပြီးတော့ဆုတောင်းခြင်းချစ်ကိုပြုတယ်ချစ်တော်မိတ်ဆွေပေါင်းတို့အဲ့ဒီတည်းကြောင့်ဒီနေ့ကျွန်တော်ရဲ့သက်တာမှာဆိုရှင်လည်းပဲအာဗြဟံကိုစံထားပါအာဗြဟံကိုစံထားမယ်ဆိုရင်ကျွန်တော်ရဘိုးဘေးရဲ့ဆင်းသက်လာတဲ့တားဆင်မြေဆက်ကျွန်တော်ကျမတို့ကလည်းပဲတကယ်ပဲဖရားရဲ့ကောင်းကြီးခံစားမှာဖြစ်တယ်เนาะဆူတောင်းခြင်းကိုအမြဲပြုနိုင်ဖို့အရေးကြီးပါတယ်ယခုသင်ရောက်နေတာဘယ်နေရာမှာရောက်နေတယ်လဲသင်ဆူတောင်းလိုက်ပါချစ်တော်မိတ်ဆွေပေါင်းတို့သင်ဘယ်နေရာပဲရောက်နေနေသင်ယခုလက်ရှိအချိန်ကဘယ်နာရီရှိနေပြီလဲရှိတဲ့နာရီရှိတဲ့ချိန်တိုင်းမှာအချိန်တိုင်းနေရာတိုင်းမှာကျွန်တော်တို့နဲ့အတူရှိနေတာကဘုရားပဲလေလောကမှာတစ်စက္ကန့်မျက်စိတမိုက်နဲ့တောင်မှကျွန်တော်တို့နဲ့ခွာပြီးတော့သွားမှာမဟုတ်ဘူးဘုရားအတူရှိနေတယ်သင်သွားနေရတိုင်းငါအတူရှိတယ်လို့ပြောခဲ့တဲ့ဘုရားအဲ့ဒီဘုရားသခင်ကိုသင်ပါပဲလေဆူတောင်းလိုက်ပါယခုရှိတဲ့နေရာမှာသင်ရောက်နေတဲ့နေရာမှာအာဗြဟံကဲ့သို့ရစ်ပရင်တဲလိုက်စမ်းပါချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ယောမဩရစာအခန်းကြီး7အပိုင်ငယ်7ကိုလည်းပဲကြည့်ကျင်တယ်။နော်ယောမဩရစာအခန်းကြီး7အပိုင်ငယ်7မှာလည်းပဲဘယ်လိုဖော်ပြထားသလဲဆိုတော့မျော်လင့်လျက်ဝမ်းမြောက်လောဆင်းရဲဒုက္ခရောက်သောအခါသီးခံကြလောစွန်တောင်းပရဏာပြူချင်းအမှုကိုအမြဲပြူကြလောချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ကမျော်လင့်ပြီးတော့ကျွန်တော်ဘာလုပ်မလဲဝမ်းမြောက်ကြပါဆင်းရဲဒုက္ခရောက်တဲ့ခါမှလည်းပဲသီးခံပါဒါပေမဲ့ကျွန်တော်လုပ်ရမယ့်အလုပ်ကတော့ဘုရားကဘာမှားထားလဲစူတောင်းပရဏာပြုခြင်းအမှုကိုအမြဲပြုကြပါအမြဲပြုကြလော့အမိတ်ပေးထားတာဖြစ်တယ်အမြဲပြုကြလော့ဒါကြောင့်စူတောင်းခြင်းမှုကိုကျွန်တော်ဘာလုပ်မလဲအမြဲပြုရမယ်ဇွဲမလျှော့ပါနဲ့ဆင်းရဲဒုက္ခရောက်နေတဲ့ခါမှလည်းပဲသိခံပြီးတော့နေပြီးတော့ကျွန်တော်မလုပ်ရမလဲဖရားကိုမျက်မှောက်ပြုဆူတောင်းဖို့ဖြစ်တယ်ဒုက္ခရောက်တဲ့ခါမှာလည်းကျွန်တော်ပါဖရားကိုဆူတောင်းဖို့ပဲဖရားကိုအမြဲဆူတောင်းဖို့ပဲဖြစ်တယ်ဒါကြောင့်ဘုရားသခင်ကပြောလဲဆိုတော့ကျွန်တော်အားလုံးကဘုရားသခင်ဒီကနေမှာရလာမယ်ကောင်းချီးမင်္ဂလာနဲ့ပျော်ရွှင်ဝမ်းမြောက်ပြီးတော့မျော်လင့်ပြီးတော့ဝမ်းမြောက်ပါချစ်တော်မိတ်ဆွေပေါင်းတို့ဒံယေလကိုကြည့်လိုက်ပါဒံယေလအနေနဲ့ဘုရားကိုဆူတောင်းခြင်းမှုပြုတဲ့ခါမှာသူဇွဲလျှော့ခဲ့သလားသူကတော့ရှင်ဆင်းရဲဒုက္ခရောက်နေပြီအကြက်တဲ့ခက်ခဲကာလကိုရောက်နေပြီဆုတောင်းရင်ဘာလို့ချေခံရမလဲခြင်သေးအတွင်းထဲမှာချပြီးတော့ခြင်သေးသာကျွေးချင်းခံရမယ်ဘယင်းရဲ့အမိန့်ဖြစ်တဲ့အတွက်ကြောင့်လွန်ဆန်လို့မရဘူးဒါပေမဲ့လည်းပဲဒံယေလအနေနဲ့သူကဘုရားကိုကိုးကွယ်တဲ့သူတစ်ယောက်ဖြစ်တယ်ဘုရားကိုမျက်မှောက်ပြုတဲ့သူတစ်ယောက်ဖြစ်တယ်ဘုရားရှင်ဒီမှာဆုတောင်းတဲ့သူတစ်ယောက်ဖြစ်တယ်သူဆူတောင်းခြင်းကိုအမြဲပြုတဲ့သူတရားဖြစ်တဲ့အတွက်ကြောင့်ဂျန်နဲ့နော်ဒီမူမတ်တင်တာပရိတွေအားလုံးကမနာလိုကြတယ်။ဒံယေလကဆူတောင်းတာကိုသူတို့တွေ့တယ်။ဒံယေလဘုရားသခင်မှာဆူတောင်းတယ်သူ့ဘုရားကိုဆူတောင်းနေတာကိုအမြဲတွေ့နေတဲ့ခါမှာအဲဒီဆူတောင်းခြင်းဆိုတဲ့ဒံယေလရဲ့အာသာချက်ကိုအခွင့်အကောင်းရှူပြီးတော့သူတို့ဘာလို့ကြလဲ။ရှင်ဘုရင်ဒီမှာတန်တော်ဦးတင်ပြီးမှဒီနေ့ကစပြီးတော့ကိုတော့ရှင်ဘုရင်ရဲ့ကိုပဲကိုးကွယ်ရမယ်ကိုတော့မှလွဲပြီးတော့အခြားသောဘုရားတွေကိုကိုးကွယ်တယ်ဆူတောင်းတယ်ဆိုရင်ရှင်သေးစာကျွေးပါချစ်တော်မိတ်ဆွေပေါင်းတို့ ဒံယေလအခက်ခဲကြက်တဲရောက်နေပါပြီ။ဆင်းရဲခြင်းနဲ့ရင်ဆိုင်နေရပါပြီ။ဒါပေမဲ့လည်းဒံယေလသီးခံတယ်။အဲဒီပေါ်မှာမူတည်ပြီးတော့သီးခံပြီးတော့သူရှေ့ဆက်ရမယ့်အရာပေါ်မှာဘုရားကိုပဲမျှော်ကြည့်ခဲ့တယ်။ဘုရားသခင်ကိုပဲသူဆုတောင်းခဲ့တယ်။ဘသူတွေကဘလောက်ပဲယာသတံပေးနေပါစေ။ဘသူတွေကဘလောက်ပဲဒီဘဝမှာသူရှင်နှိတ်ကိုချင်ပေးနေပါစေ။ဒံယေလအနေနဲ့သူကိုကိုွယ်တဲ့ဘုရားသခင်ကိုတော့လုံးဝလုံးဝကြည်ဖို့ရန်အတွက်နောက်မနေခဲ့ဘူး။နေ့တိုင်းဘုရားကိုဆုတောင်းခဲ့တယ်။ဆုတောင်းခြင်းတနေ့ကို၃ချိန်သူ့အနေနဲ့ဆုတောင်းခဲ့တယ်။နော်ဒံယေလဆုတောင်းခဲ့တယ်။အဲ့ဒါသူ့အနေနဲ့တရက်တည်းလှုပ်ထလာမဟုတ်ဘူးချစ်တော်မိတ်ဆွေပေါင်းတို့။ဒံယေလအနေနဲ့ပါပဲအစင်အမြဲလှုပ်ဆောင်နေတဲ့အတွက်ကြောင့်မူချီမန္တာတေနာပရိတွေအဲ့ဒီအချင်းရာကိုဆက်ပြီးတော့တွင်းနေရတာဖြစ်တယ်။သူအနေနဲ့ဒီအချင်းရာကိုဒီအမိတ်မထုတ်ပြန်ခင်ကလည်းပဲဘုရားကိုပုံမှန်သူဆူတောင်းခဲ့တယ်။ဒီအမိတ်ထုတ်ပြန်ပြီးတော့နောက်ပိုင်းမှာဆိုလို့ရှိရင်လည်းပဲအခက်ခဲနဲ့အကြတဲရောက်နေတဲ့ခါမှာလည်းပဲဘုရားကိုပုံမှန်ဆက်ပြီးတော့ဆူတောင်းခဲ့တယ်။ဆူတောင်းခြင်းမှုကိုဒံယေလရှော့ခဲ့သလား။ဘုံကိုပွဲဖို့နဲ့ဆက်ပြီးတော့သွားပြီးတော့လှုပ်ဆောင်နေသလားမဟုတ်ဘူး။မျက်ဝါးထင်ထင်ထင်သာမြင်သာအောင်ဒံယေလကလည်းသူလှုပ်တဲ့အမှုရာကိုဘုရားဒီမှာပဲမျော်ချစ်တဲ့မျော်ကိုပြီးတော့ဆူတောင်းတဲ့အမှုရာကိုမြင်သာတဲ့နေရာကနေမှသူဆူတောင်းတယ်။ဆူတောင်းခြင်းမှုကိုသူဘာဖြစ်လဲ။ short တော့တာမဟုတ်ဘူး။ပို့ပြီးတော့မြဲတမ်းပဲလုပ်နေကြတိုင်းပဲတနေ့၃ချိန်ဆက်ပြီးတော့ဆူတောင်းခဲ့တယ်။ချစ်တော်မိတ်ဆွေပေါင်းတို့။ဒါကြောင့်အခက်ခဲအကျက်တဲနဲ့ကျွန်တော်တို့ရဲ့ဆင်းရဲဒုက္ခကိုရင်ဆိုင်နေရတဲ့ကာလမှာကျွန်တော်တို့ဘာလုပ်ရမလဲ။ဘသူကိုလက်ကိုဆွဲခံရမလဲ။ဖျားရှင်ရဲ့လက်ရုံးကိုဆွဲခံရမယ်။ကျွန်တော်ရတတ်တာကားလို့ရှင်ဒီအခက်ခဲကြက်တဲ့ကာလမှာတို့ရှင်ဘယ်သူကိုစီကရမလဲဘုရားရှင်ရှင်မှာဘုရားရှင်ရှင်ဒီမှာပဲစီကကြမယ်ဘုရားကိုဆုတောင်းကြမယ်ဘုရားကိုကိုးကွယ်မယ်ဆိုရင်ဘုရားမတတ်နိုင်တဲ့အမှုရာရှိသလားချစ်တော်မိတ်ဆွေပေါင်းတို့ဒံယေလဘုရားအပေါ်မှာဆုတောင်းခြင်းအမှုအမြဲပြုတယ်ဆုတောင်းခြင်းအမှုအမြဲပြုတဲ့အတွက်ကြောင့်အဲ့ဒီအခက်ခဲကြီးကသူမရင်ဆိုင်ရဘူးလားရင်ဆိုင်ရတယ်အဲ့ဒီအကြက်တဲ့ခက်ခဲကိုရင်ဆိုင်ရတယ်ကြုံတွေးရတယ်တွေးကြုံရတယ်လုံးဝမျက်မြင်ကိုရွေးဆိုသလိုဒံယေလလုံးဝရှင်းဆန်ရတယ်ချင်းသေးတွင်တဲ့ကိုဒံယေလကိုပြစ်ချလိုက်တယ်ဒံယေလဆုတောင်းခြင်းမှုကိုအမြဲပြုတဲ့သူတယောက်ဖြစ်တဲ့အတွက်ကြောင့်ဒံယေလကိုဘာဖြစ်လဲအခြားဘုရားကိုကိုးကွယ်ပါတယ်ဆိုပြီးတော့ချင်းသေးတွင်တဲ့ကိုပြစ်ချခဲ့တယ်ဆာလောင်မောသိမ့်နေတဲ့ချင်းသေးတွေကြားထဲမှာဒံယေလရောက်သွားပါတယ်အခဲခဲကြက်တဲနဲ့ဒုက္ခဆင်းရဲဆိုတဲ့သေမင်းတမန်ကြီးတဲမှာဒံယေလရောက်နေပါပြီ။သေချင်းကသူ့ကိုလုံးဝအချိန်ကိုမစွဲဆန့်သေးဘဲနဲ့ဖိတ်ခေါ်နေပါပြီ။ဆူတောင်းခြင်းအမြဲပြုတဲ့အတွက်ကြောင့်ဒံယေလဒုက္ခရောက်ခဲ့နေပြီ။ဒါပေမဲ့လည်းပဲချစ်တော်မိတ်ဆွေဒံယေလအမြဲဆူတောင်းခဲ့တဲ့ဘုရားသခင်ကနားထောင်တော်မူတဲ့ဘုရားဖြစ်တယ်။ဒံယေလရဲ့ခက်ခဲကိုမြင်တော်မူတဲ့ဘုရားဖြစ်တယ်။ဒံယေလကြုံတွေ့နေရတဲ့ပြဿနာကြီးကိုဘုရားသခင်ကလက်ပတ်ကြည့်တဲ့ဘုရားမဟုတ်ဘူး။ဒံယေလကိုတခါတည်းကိုချင်းသစ်တွေနဲ့မှပြစ်ချလိုက်တယ်။ချင်းသစ်တွေဘာလုပ်လို့ရလဲ။ဒံယေလကိုရံမူလို့မရအောင်ချင်းသစ်ရဲ့နှုတ်ကိုဘယ်သူလာပိတ်ပေးတာလဲ။ချစ်တော်မိတ်ဆွေပေါင်းတို့ဘုရားရှင်ကွယ်ကာပေးပါတယ်။သူ့ကိုအမြဲဆုတောင်းတဲ့သူသူ့ပေါ်မှာသူရှင်အမြဲအားကိုးတဲ့သူဆူတောင်းခြင်းမှုအမြဲပြုတဲ့သူတွေပေါ်မှာသူတို့ရဲ့ဘက်မှာဘာလို့ရှိတယ်လဲဖျားရှိပါတယ်အခြားတစ်ပါးသောသူတွေဘလောက်ပဲတိုက်ခိုက်ရိုက်ခိုက်နေပါစေကျွန်တော်တို့ဘုရားသခင်ကိုအားကိုးတဲ့သူတွေရဲ့ရှင်းမောင်မှာအတူတူရှိနေတာကဖျားရှိရှိတယ်ဖျားရှိတဲ့အတွက်ကြောင့်သင်ရဲ့အတွက်ကအားငယ်စရာလူသေးတလားဆိုးရုံတရာလို့သေးလားထဲလန့်စရာလို့သေးလားကြောက်စရာလို့သေးသလားမဆိုးမယုံမထိတ်မလန့်မကြောက်ကြရလေအောင်အမြဲတမ်းပဲကျွန်တော်ကိုကူညီဖေးမပြီးတော့ကျွန်တော်ကာကွယ်ပေးတဲ့သူကဘုရားရှင်ရှိပါတယ်ဒါဒီနေ့ချက်တော်မိတ်ဆွေပေါင်းတို့အဲ့ဒီဘုရားရှင်ဒီမှာကျွန်တော်အားလုံးဆုတောင်းခြင်းမှုအမြဲပြုပါမြဲတမ်းပဲဘုရားနဲ့တူစကားများများပြောပါကိုရောနဲ့တူလက်တွဲပါကိုရောဘုရားဒီကျွန်တော်ကိုအမြဲတမ်းပဲကွယ်ကာစောင့်ရှောက်နေတဲ့ဘုရားဖြစ်ပါတယ်ဒီနေ့မိတ်ဆွေတို့ကိုအဓိကအားပေးချင်တာကတော့ဆူတောင်းခြင်းမှုအမြဲပြုပါကိုတော်ဘုရားကလည်းပဲမှားထားတယ်ဟုတ်တယ်မဟုတ်လားဆူတောင်းပရနာပြုခြင်းအမှုကိုအမြဲပြုကြလောဆူတောင်းပရနာပြုခြင်းမှုကိုအမြဲပြုကြလောကျွန်တော်တို့တစ်ချိန်တစ်ခါပြုဖို့မဟုတ်ဘူးအမြဲအမြဲအမြဲပြုဖို့ရန်အတွက် ဖျားရှင်ကကျွန်တော်တို့ကိုမှာကြတာဖြစ်တယ်။ကျွန်တော်လောကရန်တရားကြီးရဲ့တိုက်ခိုက်တွေအပြည့်မောက်တွေအခက်အခဲတွေအဟံတားတွေနောက်ဆက်တွေကြားတွေကနေမှဖျားနဲ့တူမွေ့လျော်တဲ့အခါမှာဖျားကကျွန်တော်တို့ကိုအချိန်မရွေးကူညီနိုင်တဲ့စောက်ရှောက်နိုင်တယ်။အဲ့အတွက်ကြောင့်ကျွန်တော်အားလုံးကဒီနေ့ဖျားရှင်မှာထားတဲ့အတိုင်းဆုတောင်းခြင်းမှုအမြဲပြုပြီးတော့လောကမှာအကောင်းဆုံးရှင်ဆိုင်ရင်ဆိုင်နိုင်တဲ့သာသမီများဆုတောင်းခြင်းမှုအမြဲပြုခြင်းအပြင်ရွှင်လန်းဝမ်းမြောက်ပြီးတော့မျော်လင့်လျက်ဝမ်းမြောက်ကြလောလို့ပြောတဲ့ဘုရားရှင်ကိုပဲကျွန်တော်ဘုရားရှင်ရဲ့ဂရုတော်ကိုတကယ်ပဲရရှိပြီးတော့စိတ်ရောကိုယ်ပါရွှင်လန်းဝမ်းမြောက်စွာနဲ့ရှင်းဆက်လျက်မြတ်တတ်တဲ့လျှောက်လုံးမှာဘုရားနဲ့တူအမြဲတမ်းဝေးလျော်နိုင်ကြတဲ့မမရှင်ဆုံးရည်ကြည့်တဲ့တရင်ကောင်းမေပါတယ်ချစ်တော်မြတ်
ရှိများရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တော်တော်ရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116တို့ဆက်သွယ်မြင်းမြန်းနိုင်ပါလေရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှစ်ဖြာကျန်းမာရွှင်လန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။